မင်္ဂလာပါရှင်။အင်တာနက်ချန်နယ်ရဲ့ပြည်တွင်းပြည်ပနည်းပညာသတင်းတွေကိုတင်ဆက်ပေးနေတဲ့တနေ့တာသတင်းအတန်နှွင့်အစီအစဉ်ကနေကြိုဆိုလိုက်ပါရစေ။တင်ဆက်ပေးသွားမယ့်သတင်းတွေကတော့2020 Virtual WITSA Global ICT Excellence Award အတွက်ရှောက်လွှာခေါ်ယူတဲ့ဆိုတဲ့သတင်း၊ဒီနေရာကိုပင်ပွိုင်းလုပ်ဖို့ Live View AR ကိုအသုံးပြုနိုင်တဲ့ Google Maps ဆိုတဲ့သတင်း၊ Podcast အစီအစဉ်သစ်တွေပြသပေးမယ် Spotify ဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်။ပထမအဆုံးသတင်းတစ်ပုဒ်အနေနဲ့2020 Virtual WITSA Global ICT Excellence Award အတွက်ရှောက်လွှာခေါ်ယူတဲ့ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်။2020 Virtual WITSA Global ICT Excellence Award အတွက်ရှောက်လွှာခေါ်ယူနေပါတယ်။ The World Information Technologies and Service Alliance WITSA မှမြန်မာနိုင်ငံကွန်ပျူတာလုပ်ငန်းရှင်အသင်းတို့Virtual WITSA Global ICT Award တွေရှောက်ထားနိုင်တယ်လို့အတည်ပြုအကြောင်းကြားလာတာဖြစ်ပြီးတော့အဆိုပါစုကိုစက်တင်ဘာလ14ရက်နဲ့16ရက်တွေမှာမလေးရှားနိုင်ငံပီနန်မြို့တွေမှာကျင်းပပြုလုပ်မယ်2020 World Congress on IT ပွဲမှာစုတွေကိုပေးအပ်ချီးမြှင့်သွားမှာပဲဖြစ်ပါတယ်proposal တွေကို August 5ရက်နောက်ဆုံးထားပြီး OFFICE MCIA MYANMAR.org တို့ပေးပို့လျှောက်ထားနိုင်ပါတယ်။ဆက်လက်ပြီးဒီနေရာကို pinpoint လုပ်ဖို့ Live View AR ကိုအသုံးပြုနိုင်တဲ့ Google Maps ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်။ Android ပေါ်က Map သုံးဆွဲသူတွေဒီနေရာနဲ့လမ်းကြောင်းအတိအကျကိုသိနိုင်ဖို့ Live View AR ကိုအသုံးပြုနိုင်ပါပြီ။လွန်ခဲ့တဲ့တစ်နှစ်ကတည်းက Google Map ဟာ Live Viewလမ်းလျှောက်လမ်းညွန်တွေကိုဖြန့်ချိခဲ့တယ်။ဒါကြောင့်ပေါ်ကင်မရာအသုံးပြုပြီးလမ်းလျှောက်ပြီးလမ်းရှာတဲ့အခါပုံမှန်အဆင်ပြေပါတယ်။ OnePlus H Pro က Google Maps version မှာ Live View AR ကိုအသုံးပြုပြီးတည်နေရာကိုချိန်ညှိနိုင်ပါတယ်။သုံးဆွဲသူကအပြရောက်တည်နေရာအဆက်ကိုနှိပ်ပြီးရွေးချယ်နိုင်ပါတယ်။AR4F တွေအတွက်ကင်မရာထောက်ပံ့မှုရှိတဲ့ Android smartphone တွေမှာအသုံးပြုနိုင်ပါမယ်။နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့ Podcast အစီအစဉ်သစ်တွေပြသပေးမဲ့ Spotify ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်။ Spotify ဟာ Podcast နားထောင်သူတွေအနေနဲ့အစီအစဉ်သစ်တွေရှာဖွေနားထောင်နိုင်ဖို့ Podcast စျေးအကွက်ကိုပြင်ဆင်လိုက်ပါတယ်။ဒီဇိုင်းသစ်မှာကြော်ကြားအငင်းပွားပွဲရာ Podcast တွေပါဝင်လာပြီးတော့ Apple Podcast လိုမျိုး App တွေနဲ့ရှင်ပြိုင်လာနိုင်ပါတယ်။ Trending နဲ့ Top Flow ခေါ်တဲ့ဇာတ်နှစ်ခုပါဝင်လာပါတယ် Trending မှာတော့လူအများဆုံးနားထောင်မှုအများဆုံးဖြစ်နိုင်တဲ့အစီအစဉ်50ကိုပြသပေးပါမယ် Dot မှာတော့ရေပန်းအစားဆုံးအစီအစဉ်200ကိုပြသပေးပြီးတော့ Data အလိုက်ကွဲပြားမှုရှိပါမယ် Top မှာတော့ Data အလိုက်ကဏ္ဍအမျိုးမျိုးဖြစ်တဲ့ Business, Commodity နဲ့ Technology တို့ခွဲခြားထားပါမယ်အခု Design ကို American, UK, Brazil နဲ့ Germany အပါအဝင်နိုင်ငံ26နိုင်ငံအတွက်ဖြန့်ချိထားပါတယ် Top နဲ့trending ကဏ္ဍတွေကိုတော့နေ့စဉ် update လုပ်ပေးပါတယ်။အခုတင်ဆက်ပေးသွားတဲ့သတင်းတွေကနိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့နည်းပညာသတင်းတွေကို internet channel ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်။အခုလို covid-19 ဖြစ်ပေါ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့လည်းကျန်းမာရေးနဲ့အာဂသဝင်ကြီးဌာနရဲ့လက်ညှိုးမှုတွေနဲ့အညီလိုင်းနာဆောင်ရွက်ခါနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်။ကျွန်မကတော့ဝေမြင့်မှုပါ။